ကမ္ဘာမှာကိုဗစ် -19 ကာကွယ်ဆေးမရတဲ့နိုင်ငံမရှိရအောင်ရှေ့လာမယ့်နှစ်နှစ်အတွင်းကာကွယ်ဆေးထုတ်လုပ်သူဒါဇင်ပေါင်းများစွာစီကထွက်လာမယ့်ကိုဗစ် -19 ကာကွယ်ဆေးတွေကိုအများဆုံးနဲ့အမြန်ဆုံးဝယ်ယူဖြန့်ဖြူးတာတွေကိုဦးဆောင်သွားမယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကမနေ့ကပြောလိုက်ပါတယ် COVAX လို့ခေါ်တဲ့ COVID-19 ကာကွယ်ဆေးဖြန့်ဝေမဲ့အစီအစဉ်ကို UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO တို့ကပူးတွဲဦးဆောင်သွားမှာဖြစ်ပါတယ်ကျန်းသာရေးနိုင်ငံ86နိုင်ငံကဒီအစီအစဉ်မှာပါဝင်ကြမှာဖြစ်ပြီးဒီအစီအစဉ်ရကာကွယ်ဆေးတွေကိုဝယ်ယူပြီးတော့ကမ္ဘာ့ဝန်ကဝင်ငွေနည်းတဲ့နိုင်ငံတွေနဲ့အလဲလက်ဝင်ငွေအနေနဲ့နိုင်ငံ92နိုင်ငံကိုအညီအမျှခွဲဝေပေးသွားဖို့ရည်ရွယ်ထားတယ်လို့ UNICEF ရဲ့ကြေညာချက်မှာပြောထားပါတယ်။ဒါကအစိုးရတွေဆေးထုတ်လုပ်သူတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်သူတွေအားလုံးပေါင်းပြီးတော့ COVID-19 ကာယောဂါကိုဆက်ပြီးတော့ကာကွယ်တိုက်ဖျက်ဖို့လုပ်တဲ့အကျိုးတူဆောင်ရွက်မှုဖြစ်တယ်လို့ UNICEF အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Henry Dufour ကကြေညာချက်ထဲမှာပြောပါတယ်။ကာကွယ်ဆေးတွေရတဲ့အခါမှာနိုင်ငံတိုင်းအတွက်ခဏဦးလိုအပ်တဲ့ကာကွယ်ဆေးတွေကိုသာသူညီမျှပေးရနေခင်းခင်းနဲ့အမြန်ပေးနိုင်အောင် UNICEF အဖွဲ့ရဲ့သူမတူတဲ့လှုပ်ဆောင်နိုင်စွမ်းကိုအသုံးပြုသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကာကွယ်ဆေးတွေကိုတင်စီတူလောင်လာနိုင်ခြင်းရှိတာကြောင့်အဲ့လိုမလုပ်ဖို့အဲ့လိုလှုပ်လိုက်ခြင်းအပြင်ကာယောဂါရဲ့အကျိုးဆက်တွေကပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကြီးကဲဒေါက်တာ Tedros Ghebreyesus ကလည်းပြီးခဲ့တဲ့ August လကသတိပေးထားပါတယ်ခင်ဗျာ။